ကျန်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်တရားငားမိုင်ကုန်းသွေးစခန်းလုံကြီးတောင်ဝင်ကြနေတဲ့ရဲတပ်ဖွဲ့ဝင်၅ယောက်ကိုလက်နက်ကိုင်အဖွဲ့တစ်ခုကလမ်းခုလက်မှာဖမ်းဆီးတပ်ဖြတ်ခဲ့တယ်လို့စစ်ကောင်စီပြောခွင့်ရကအဖြေအေကိုပြောပါတယ်။တေဆုံးမှုရဲတပ်ဖွဲ့ဝင်တွေဟာဒေသတွင်းလောင်ကစားဝိုင်းမူဆေးဝါကိစ္စတွေနဲ့ပတ်သက်နေတယ်လို့ဒေသခံတွေကယူဆနေကြပါတယ်။ဒီအကြောင်းရန်ကုန်ကပြပို့တဲ့တဲ့ရင်ကိုငင်းချန်းကပြောပြပါမယ်
။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မှာတာဝန်ကျတဲ့နေဆက်လုံကြုံရေးကရဲအုပ်တအူးအပါအဝင်ရဲတပ်ဖွဲ့ဝင်၅ဦးမတ်လ31ရက်နေ့ကအသက်ခံရပါတယ်။အမိမတိလက်နက်ကိုင်အဖွဲ့ကဖမ်းဆီးပြီးတပ်ဖြတ်ခံထားရတယ်လို့စကားဆပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုခုလိုပြောပါတယ်
။ကျွန်တော်တို့အဲ့မုံပေါ်ဘက်မှာတော့ကောင်းခါနဲ့မုံပေါ်ကြားထဲမှာကျွန်တော်အမျိုးသား၅ယောက်ပေါ့နော်ခြေထောက်မှာကျိုးချီပြောကြတနက်တန်းနဲ့တည်ဆုံးနေတယ်ဆိုတော့ကြတရင်ပို့တာရှိတယ်။အဲ့ဒါတွေကိုကျွန်တော်တို့တွားရောက်စစ်ဆေးတဲ့အခါမှာတော့ရှမ်းပြည်နယ်ရဲတပ်ဖွဲ့မှူးရုံးပေါ့တရားငားမိုင်ကုန်းသွေးကြီးဆုံးလုံးလုံးကြီးမှာတာဝန်ကျနေတဲ့ကျွန်တော်ရဲတပ်ဖွဲ့ဝင်၅ဦးဖြစ်ကြောင်းတော့သိရပါတယ်။ဒီသူတို့မော်တော်ယာဉ်နဲ့ထွက်သွားတဲ့အခါမှာတောင်းကျန်းသူပေါ်တော့စီစစ်စစ်အဖွဲ့ကဖမ်းဆီးပြစ်ခတ်ခဲ့တယ်ဆိုတော့တရင်တော့ကျွန်တော်တို့သိရပါတယ်။ဒါဖမ်းဆီးပြစ်ခတ်ရတယ်မှန်တယ်ပြစ်ခတ်ခဲ့တယ်မှန်တယ်တောင်းကျန်းသူအဖွဲ့ကတော့ကျွန်တော်တို့စီစစ်ဆဲပဲရှိပါလိမ့်ရတယ်။အဲ့လားဆောင်းကမ်းတယ်လို့ပြောပါလိမ့်မယ်
။မူဆယ်ကျူကုတ်လန်မုံပေါ်ရွာဘေးမှာအလောင်းတွေပြန်တွေးခဲ့တာဖြစ်ပါတယ်။တေဆုံးသွားတဲ့သူတွေဟာမူဆယ်မြို့မှာတာဝန်ကျနေတဲ့ရဲအုပ်ဝင်းကိုနဲ့တကြက်နန်းဝင်းကျော်အပါဝင်၅ဦးဖြစ်တယ်လို့လူမှုကူညီရေးအဖွဲ့တွေကပြောပါတယ်။ဘာကြောင့်အသက်ခံရလဲဆိုတဲ့အကြောင်းရင်းကိုမသိရသေးပေမဲ့လောင်ကစားမူရစ်ဆေးကိစ္စတွေနဲ့ပတ်သက်နေတယ်လို့ယူဆကြောင်းမူဆယ်မြို့ကန်တူကပြောပါတယ
်။လောင်ကတော့ငါးလောင်းပြန်ပြည့်တယ်လို့တော့ကြားတယ်။ဒါနဲ့တော့အဲဖက်ဖြစ်သွားလို့တော့ဒီစားမသိဘူးနော်။လောင်ကမမီးရပြန်ပြည့်တယ်လို့ကြားတယ်ဟုတ်။ဘာကြောင့်လို့လဲတော့တခြားမသိဘူးဒီဖွဲ့ဆက်သွားမှလည်းမသိဘူးနေဆက်တိကဖွဲ့ပြီးပြများတော့ကြာရင်းကတော့ထုံနဲ့တိုင်ပေါ့ရဲတွေကလည်းအဲ့ဘက်မှာလောင်ကစားတွေမူးရီစေးဝါးတွေကေဒီကိစ္စတွေပေါ့အကုန်ပတ်သက်နေတော့လက်နက်ကင်ဖွဲ့ပြီးရလည်းအများကြီးဆိုတော့လေ
အလောင်းတွေကိုတော့စစ်တပ်နဲ့ရဲပူးပေါင်းအဖွဲ့ကလာရောက်ကောက်ယူသွားခဲ့ပြီးလက်ရှိမူဆယ်ဆေးရုံအေးအေးကမ်းမှာထားရှိတယ်လို့ပရာဟိတကယ်ဆယ်ရေးအဖွဲ့ဝင်တူကပြောပါတယ်
ဒီကတည်းကပြီးတော့လောလောဆယ်စေယုံကြီးရဲ့နောက်ကျတော့ကျွန်တော်တို့ဒီကွဲယုံရဲ့ခေါင်းကြီးမှာဒိတ်ရောက်တာပေါ့ဒိတ်ရောက်တာထားတယ
်2021ခုနှစ်ဖေဖော်ဝါရီလ24ရက်နေ့တုန်းကလည်းမူဆယ်မျိုးပေါ်ကပြည်သူစစ်အဖွဲ့တစ်ဖွဲ့ကပိုင်ဆိုင်တဲ့ဟိုတယ်တစ်ခုနဲ့မြန်မာစစ်တပ်တပ်စခန်းတစ်ခုကိုလက်နက်ကင်အဖွဲ့တစ်ခုကဝင်ရောက်တိုက်ခိုက်ခဲ့လို့စစ်တပ်နဲ့ပြည်သူစစ်အဖွဲ့ဝင်တွေထိခိုက်ဒေဆုံးခဲ့ရပါတယ်တရုတ်နိုင်ငံနဲ့နယ်စပ်မျိုးဖြစ်သလိုတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဂိတ်တွေရှိတဲ့မူဆယ်မျိုးမှာလောင်ကစားဝိုင်းတွေကရာအိုကေဖြော်ပြေးရုံတွေအများအပြားရှိပါတယ်။မူရစ်ဆေးဝါးတရားမဝင်ရောင်းဝယ်မှုတွေလည်းရှိပါတယ်။ကယ်ရီလို့ခေါ်တဲ့လူပွဲစားတွေကလည်းတရုတ်နိုင်ငံဘက်သွားပြီးအလုတ်သွားလုတ်ချင်သူတွေကိုအဖိုးအခယူပြီးခေါ်သွားပေးတာတွေရှိပါတယ်။အဲ့ဒီလုပ်ငန်းတွေကအာဏာပိုင်အဖွဲ့အစည်းတွေကိုတရားဝင်ရောတရားမဝင်ပါအခွန်အခတွေပေးနေကြရတယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်မူဆယ်မြို့မှာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ TNLA တောင်းပလောင်အဖွဲ့ KIA ကချင်လွတ်မြောက်ရေးတပ်ဖွဲ့ရှမ်းလက်နက်ကိုင်အဖွဲ့တွေအပြင်ပြည်သူ့စစ်အဖွဲ့အများအပြားလှုပ်ရှားနေကြပါတယ်ခင်ဗျာ